တော်ရရှင်တို့ခုနားဆင်နေကြတာက VOE မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ25ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထီလိုင်းနိုမီတာ32 kHz 93.5 လိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ50 kHz 5995အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါအပြင်မြို့သမီကဏ္ဍမှာတော
့ Today we are launching a campaign called He for She. I am reaching out to you because we need your help. We want to end
Harry Potter ရုပ်ရှင်နဲ့နာမည်ကြီးလာတဲ့မင်းသမီလေး Emma Watson ရဲ့ကြမ်းမတန်းသူအခွင့်ရရရှိဖို့တိုက်တွန်းထားတဲ့သူ့ရဲ့မိန့်ခွန်းဟာဘာကြောင့်ထင်ရှားခဲ့တာပါလဲအပြည့်အစုံကိုမြို့သမီကဏ္ဍမှာမကြခင်ကြားဖို့ရှိပါတယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြပေးပါမယ်ရှင
်အောက်တိုဘာလ24ရက်တောက်ကြနေ့မြန်မာနဲ့နိုင်ငံတကာသတင်းဌာနအတော်များများရဲ့ထိပ်တန်းသတင်းကတော့အလုတ်တဲ့င်းတော့ကိုအောင်ကျွန်နိုင်ခေါ်ကိုပါကြီးကိုစစ်ဝစစ်တပ်ကပြစ်တက်လိုက်တယ်ဆိုတဲ့သတင်းပါပဲကိုပါကြီးကိုစက်တင်ဘာလ30ရက်နေ့ကမွန်ပြည်နယ်ကြိုင်မြောမြို့နယ်မှာနေမြေကန်စစ်တပ်ကဖမ်းသွားတာဖြစ်ပြီးအော်တိုဘာလ4ရက်နေ့ညမှာထွက်ပြေးဖို့ကြိုးစားတယ်ဆိုပြီးတော့ပြစ်တက်လိုက်တဲ့အကြောင်းအခင်းဖြစ်ရဖြစ်အပြီးရက်20နီးပါးကြာတဲ့အခါမှာကာကွယ်ရေးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်ခင်မွန်ဖြစ်သူအသက်ခံရတာနဲ့ပတ်သက်ပြီးစစ်တပ်ကိုတရားစွဲမယ်လို့ကြံရည်သူဇနီးကပြောတာကိုလည်းပြည်တွင်းသတင်းတွေမှာတွေ့ရပါတယ်မင်းစီမသတင်းဌာနရဲ့သတင်းတပုတ်မှာတော့မြန်မာနိုင်ငံစီလာတဲ့ကမ္ဘာလက်ခီးတွေတွေကိုစိုက်ရောက်ဗီဇာမပေးတော့တာကြောင့်ပြပခီးတွေ3000လောက်အခက်အခဲတွေ့နေရတယ်လို့ရေးထားပါတယ်။အွန်လိုင်းကနေဗီဇာလျှောက်ထားတဲ့စနစ်စတင်လိုက်ပြီးစိုက်ရောက်ဗီဇာထုတ်ပေးတာကိုရပ်လိုက်တဲ့အတွက်အဲ့ဒီလောက်ခီးတွေရေးအတွက်အခက်တွေ့နေရတာဖြစ်တယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းရဲ့အတွင်းရေးမှူးဦးနှောင်းနှောင်းဟန်ကိုကိုကရေးသားထားပါတယ်။ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနတို့ကိုအသင်းကတိုက်တွန်းထားတယ်လို့လည်းဖော်ပြပါတယ်။အွန်လိုင်းကနေဗီဇာလျှောက်ထားတဲ့စနစ်ကိုစတင်တော့ကနိုင်ငံပေါင်း43နိုင်ငံကခီးသွားတွေလျှောက်ထားနိုင်ပြီးအော်တိုဘာလ2ရက်နေ့မှာနောက်ထပ်24နိုင်ငံကိုထပ်တိုးတယ်လို့မင်းစီမသတင်းမှရေးထားပါတယ်။ဒီသတင်းအသေးစိတ်ကို minzima.com အင်တာနက်စာမျက်နှာမှာဖတ်နိုင်ပါတယ်။အော်တိုဘာလ24ရက်နေ့စွဲနဲ့ပဲဘန်ကောက်ပို့သတင်းတပုတ်မှာတော့မြန်မာနိုင်ငံမှာမကြခင်ကာလအတွင်းငွေစုစာချုပ်တွေကိုရောင်းဝယ်ရှိတယ်လို့ရေးထားပါတယ်။သိမကြသေးခင်ကပဲနိုင်ငံခြားဘဏ်တွေကိုလုပ်ငန်းစတင်လုပ်ငန်းခွင့်ပေးလိုက်ပြီးတဲ့နောက်ငွေစုစာချုပ်တွေရောင်းဖို့တဆင့်နှီးသွားပြီလို့သတင်းကဆိုပါတယ်။ဒါဟာအာရှဖွံ့ဖြိုးရေးဘဏ် EDB ရဲ့အဆိုအရလျှက်စစ်တပ်အားတည်ယူပို့ဆောင်ရေးနဲ့နှီးပညာဆိုင်ရာစီမံကိန်းတွေကို2030ပြည်နှစ်အထိအကောင့်ထဲပို့သွားနိုင်ရေးလိုအပ်တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ80ဘီလီယံရနိုင်ဖို့ဖြစ်တယ်လို့ရေးပါတယ်။2030ပြည်နှစ်မှာဖွံ့ဖြိုးတိုးတက်မှုနှုန်း 6.5 ခန့်အထိရောက်ဖို့ရာနှစ်စဉ်ဖွံ့ဖြိုးတိုးတက်မှုနှုန်းကိုတိုးချဲ့သွားနိုင်ဖို့အဲ့ဒီရန်ပုံငွေပမာဏလောက်လိုတယ်လို့ EDB ရဲ့စီးပွားရေးပညာရှင်တူကပြောတာကိုသတင်းမှကိုးကားထားပါတယ်။ချင်းငွေရယူနိုင်မှုကိုတိုးတက်အောင်လုပ်ခြင်းအပြင်မြန်မာနိုင်ငံရဲ့လူထုချင်းထုတ်ကုန်တန်ဖိုးပါကက်ပီတာ GDP ဟာလက်ရှိမှာတစ်နှစ်ကို186ဒေါ်လာကနေ2030ပြည့်နှစ်အရောက်မှာဒေါ်လာ5000အထိဖြစ်လာဖို့ခန့်မှန်းထားတယ်လို့ EDB ကိုကိုးကားပြီးရေးပါတယ်။လက်ရှိမှာလာအိုနိုင်ငံက1646ဒေါ်လာ၊အင်ဒိုနီးရှားက3495ဒေါ်လာနဲ့ထိုင်းနိုင်ငံက5989ဒေါ်လာပါကက်ပီတာ GDP တည်တည်ရှိတယ်လို့ကမ္ဘာ့ဘဏ်ရန်ကိန်းဌာနတွေကိုကိုးကားပြီးသတင်းမှဖော်ပြထားပါတယ်။ဒီသတင်းပြည်စုံကို bangkokpost.com အင်တာနက်ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကိုရာရှင်ခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကဘယ်ရောက်သွားပါသလဲ။ဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါရစေ။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါရစေ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။တော်ရရှင်တွေအနေနဲ့မနေ့ဖြန်ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေ။မကြခင်မှာမြို့သမီကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြ အမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့တိုက်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွလွယ်နဲ့လိမ်တဲ့လူလိမ်ဖို့လဲနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအထုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ခဲ့တာဖြစ်ပါလေရှင်အခုပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မျိုးသမီးကဏ္ဍမှာတော့ he for she ဆိုတဲ့အမျိုးသားတွေအနေနဲ့အမျိုးသမီးအရေးအတွက်ကူညီဆောင်ရွက်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုကိုကုလသမဂ္ဂမျိုးသမီးရေးချစ်ကြည်ရေးတာဝန်ခံ Edma Woodson ကစက်တင်ဘာလ20ရက်နေ့ကစတင်ခဲ့ပါတယ်လူကြိုက်များလာတဲ့ Harry Potter ရုပ်ရှင်ကားကြီးမှာပါဝင်ခဲ့တဲ့ပြည်တိုင်မင်းသမီး Edma Woodsonထိုစဉ်ကကုလသမဂ္ဂမှာပြောကြားခဲ့တဲ့မိန်ကွန်းဟာကဘာတဝမ်းမှာတမဟုတ်ချင်းကြော်ကြားခဲ့ပြီးတော့လူအများရဲ့နှစ်သက်ထောက်ခံမှုကိုရခဲ့ပါတယ်။အဲ့ဒီမိန်ကွန်းကနေအမှတ်ရစရာတချို့ကိုကောက်နှုတ်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါရရှင
် You can bend but never break me cause it only serves to make me more determined to achieve my
နာမည်ကျော် British ရုပ်ရှင်မင်းသမီးလေးဖြစ်ကုလသမဂ္ဂအမျိုးသမီးများဆိုင်ရာချစ်ကြည်ရေးတန်တမာလေးဖြစ်တဲ့ Emma Watson ကကျမဒန်းတူရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့ He for She ဆိုတဲ့လှုပ်ရှားမှုမှာမျိုးသားတွေလည်းပါဝင်မှသာတရားမမျှတတဲ့အပြင်ခေတ်နောက်ပြန်ဆွဲနေတဲ့ရှေးရိုးဆွဲအယူအဆတွေကိုပြစ်ပယ်နိုင်ပြီးအပြောင်းအလဲကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂမှာစက်တင်ဘာလကုန်က73မိနစ်ကြာပြောကြားခဲ့တဲ့မိကွန်းမှာထောက်ပြသွားပါတယ
် Today.We are launching a campaign called He for She. I am reaching out to you because we need your help. We want to end gender.
ကျမတို့ He for She ဆိုတဲ့လှုပ်ရှားမှုကိုဒီကနေ့စတင်လိုက်ပါပြီ။အမျိုးသားတွေကိုကျမဖိတ်ခေါ်လိုတာကအမျိုးသားတွေရဲ့အကူအညီကိုကျမတို့လိုအပ်နေလို့ပါ။ကြားမှခွဲခြားမှုအဆုံးသတ်နိုင်ဖို့အတွက်အားလုံးပါဝင်ဆောင်ရွက်ကြဖို့လိုပါတယ်။ဒီလိုလှုပ်ရှားမှုမျိုးဟာကုလသမဂ္ဂမှာပထမဆုံးပါ။အပြောင်းအလဲကိုဖော်ဆောင်ဖို့အတွက်အမျိုးသားတွေယောက်ျားလေးတွေအင်အားကိုလိုပါတယ်အပြောကြီးမဟုတ်ဘဲလက်တွေအကောင့်ထဲပေါ်လာတာကိုမြင်လိုပါတယ
်လွန်ခဲ့တဲ့6လကကုလသမဂ္ဂချစ်ကြည်ရေးတန်တမာဖြစ်ခန့်အပ်ခြင်းခံရတဲ့ Emma Watson ဟာမြို့သမီးများခွေရတဲ့ကြိုးပမ်းတာဟာအမျိုးသားတွေကိုဆန့်ကျင်တာဖြစ်တယ်ဆိုတဲ့ခံယူချက်ဟာမှားကြောင်းနဲ့မြို့သမီးရေးရှေ့ရှုဆောင်ရွက်မှုဟာတကယ်တော့ဒန်းတူအခွင့်အရေးကိုတောင်းဆိုတာဖြစ်တယ်လို့အခုလိုရှင်းပြခဲ့ပါတယ
် Feminism by definition is the beliefthat men and women should have equal rights and opportunities
အမျိုးသမီးလှုပ်ရှားမှုကိုအဓိပ္ပာယ်ဖွင့်ဆိုရမယ်ဆိုရင်အမျိုးသားရောအမျိုးသမီးတွေပါဒန်းတူခံစားနိုင်ခွင့်အခွင့်အလမ်းတွေရရှိကြဖို့လိုပါတယ်နိုင်ငံရေးစီးပွားရေးနဲ့လူမှုရေးတွေမှာကြားမှာဒန်းတူခံစားနိုင်ခွင့်ရရဖြစ်ပါတယ
် feminism လို့လူသိများတဲ့အမျိုးသမီးလှုပ်ရှားမှုနဲ့ပတ်သက်လို့တခါတရံအထင်လွဲခံရပြီးအမျိုးသမီးတွေကြားမှာတောင်မှသိမနှစ်သက်ကြတာတွေ့ရပြီးမြင့်သူနီနေကတော့ခံနိုင်ရရှိတယ်တတ်တည်ရှိတယ်စွမ်းမကားရှိတယ်လှုပ်ဆောင်နိုင်တယ်ကိုအားကိုကိုတယ်လို့သတ်မှတ်ခံရတဲ့မျိုးသမီးတွေကြားမှာပါဝင်သူတူဖြစ်တာကိုဂုဏ်ယူတယ်လို့ Emma Watson ကပြောခဲ့ပါတယ်မျိုးသမီးရဲ့လှုပ်ရှားမှုကိုလူတွေဘာကြောင့်မကြိုက်ကြတယ်လဲဆိုတဲ့အမေကို Miss Watson က
Has the word become such an uncomfortable one. I am from Britain.
အမျိုးသမီးဆိုတဲ့ဝေါ်ဟာရကိုဘာဖြစ်လို့လူတွေတိတ်မကြိုက်ကြတာလဲ။ကျမကဗြိတိန်နိုင်ငံကပါ။ကျမအနေနဲ့တခြားအမျိုးသားတွေလိုပဲလစာအတူတူရတယ်ပါတယ်။ကျမရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့လည်းကိုယ်ပိုင်ဆုံးဖြတ်ချက်ချပိုင်ခွင့်နေရှိတယ်ပါတယ်။ကျမတို့နိုင်ငံသားတွေရဲ့ဘဝအတွက်အကျိုးသက်ရောက်မှုရှိစေမယ့် policy တွေဆုံးဖြတ်ချက်တွေချရမှာအမျိုးသမီးတွေပါဝင်သင့်ပါတယ်။လူမှုရေးအရာလဲအမျိုးသားတွေနည်းလို့ရိုးသေးလေးစားမှုခံရတတ်ပါတယ်။
ဒါပေမဲ့ဒီတန်းတူအခွင့်အရေးကိုမြင့်မောက်ကဘာမှာဘယ်နိုင်ငံမှမမရနိုင်သေးတာတွေ့ရတယ်လို့လေသူကပြောပါလေ
But sadly I can say that there is no one country in the world where all women can
ဒါပေမဲ့ဝန်းနေဆရာကဒီတန်းတူအခွင့်အရေးတွေကိုကဘာပေါ်မှာရှိတဲ့ဘယ်နိုင်ငံမှမအမျိုးသမီးတွေခံစားနေကြရပြီလို့မပြောနိုင်သေးတဲ့အတွက်ပါပဲကဘာပေါ်မှာဘယ်နိုင်ငံမှမကျမတန်းတူအခွင့်အရေးတွေမရသေးပါဘူးဒီအခွင့်အရေးတွေဟာလူအခွင့်အရေးတွေပ
ါသူ့အနေနဲ့ကတော့ဗြိတိန်မှာမွေးတဲ့အတွက်သူ့မိဘများကသမီးဖြစ်လို့သူ့ကိုရှော့မချစ်တယ်လို့ကျောင်းကလည်းမိန်းကလေးဖြစ်လို့သူ့ကိုကန့်သတ်တာမရှိတဲ့အပြင်တနေ့သူ့မိရင်လောင်းဖြစ်မှာမို့လုပ်ငန်းခွင်ကလည်းသူ့ကိုရှော့တွက်တာမျိုးမရှိတဲ့အကြောင်းဒါကြောင့်လေသူဟာခဏကုလသမဂ္ဂအမျိုးသမီးများဆိုင်ရာချစ်ကြည်ရေးတန်တမာဖြစ်တာဝန်ထမ်းဆောင်တဲ့အခြေအနေကိုရောက်လာတာဖြစ်တဲ့အကြောင်းမစ္စဝော့ဆန်ကပြောခဲ့ပါတယ်1998ခုကထိုစီအမေရိကန်သမ္မတကတော့ဖြစ်သူဟီလရီကလင်တန်ဟာဘေဂျင်းမြို့သူများညီလာခံမှာအထင်ကမိကွန်းပြောကြားခဲ့တာကိုလေမစ္စဝော့ဆန်ကပြန်ပြောင်းထောက်ပြခဲ့ပြီးအပြောင်းလဲကိုဖော်ဆောင်မှုထိုစဉ်ကလိုအပ်နေတဲ့အချက်တွေဟာဂဏိအထိလိုအပ်နေစေဖြစ်တာတွေ့ရတဲ့အတွက်ကြောင့်ဝင်းနေစရာဖြစ်တဲ့အကြောင်းမစ္စဝော့ဆန်ကထောက်ပြခဲ့ပါတယ်သူမိကွန်းပြောကြားရမှာပြိတ္တထဲမှာအမျိုးသားတွေဟာ30ရာခိုင်နှုန်းသာပါတဲ့အတွက်ကြောင့်လေအပြောင်းလဲကိုဖော်ဆောင်နိုင်ဖို့မြို့သားတွေအပြည့်အဝပါဝင်ဖို့လိုတဲ့အကြောင်းလေးမစ္စဝော့ဆန်ကထောက်ပြခဲ့ပါတယ
် Men I would like to take this opportunity to extend your formal invitation
မြို့သားတွေကိုဒီလှုပ်ရှားမှုမှာပါဝင်ဖို့အတွက်ကျမတရားဝင်ဖိတ်ခေါ်ပါတယ်ကျမတန်းတူအခွင့်အရေးရရှိရဟာအမျိုးသားတွေနဲ့လည်းဆိုင်ပါတယ်သားသမီးတွေကိုကြည့်ရှုရမှာမိခင်လိုပဲဖခင်ဟာအရေးတိတ်ကြီးပါတယ်အမျိုးသားတွေဟာသူတို့ပြော့ညံ့တယ်လို့အထင်ခံရမှာဆိုလို့စိတ်ဝေဒနာဖိစီးပေမဲ့အကူအညီကိုတောင်းရမှာကြောက်ကြပါတယ်ဒါကြောင့်လဲဗြိတိန်နိုင်ငံမှာကုကုကိုတတ်သေးတဲ့အမျိုးသားတွေဟာအသက်20နဲ့49နှစ်ကြားမှာများနေတာတွေ့ရပါတယ်ကားတိုက်သေးတာကင်ဆာရောဂါနှလုံးရောဂါနဲ့တေးကြတာများနေပါတယ်အမျိုးသားတွေလည်းအမျိုးသမီးတွေနီးတူစိတ်တက်လုံခြုံမှုရှိဖို့လိုပါတယ်
ဒါကြောင့်လေကြားမှရှိရွေးစွဲအယူဆတွေကိုဖျောက်ဖျက်တင်တယ်လို့သူကတိုက်တွန်းခဲ့ပါလေ
If men don't have to be aggressive in order to be accepted women won't feel compelled to be submissive If men don't have to control
အမျိုးသားတွေကယောက်ျားဆန်ဖို့အတွက်ကြမ်းကြမ်းတမ်းတမ်းရှိဖို့မလိုသလိုအမျိုးသမီးတွေကလည်းပြန်မပြောရဲတာမျိုးမဖြစ်သင့်ပါဘူးအမျိုးသားတွေကထိန်းချုပ်သူတွေဖြစ်ဖို့မလိုသလိုအမျိုးသမီးတွေကလည်းအထင်းချုပ်ခံရမဲ့သူတွေမဖြစ်သင့်ပါဘူ
းအမျိုးသမီးတွေရောအမျိုးသားတွေပါစိတ်ခံစားမှုကိုလွတ်လွတ်လပ်လပ်ပြသခွင့်ရှိနိုင်ဖို့လိုအပ်ပြီးအားရှိရင်ရှိသလိုအားနွယ်ရင်အားနွယ်သလိုကြားမှအစွန်းတစ်ဖက်မဟုတ်ဘဲတက်ရှိလူတူအနေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့လိုအပ်တဲ့အကြောင်းနဲ့ဒါဟာ he for she ဆိုတဲ့လှူရှားမှုရဲ့ခရာကျတဲ့အချက်ဖြစ်တယ်လို့လည်း Miss Watson ကပြောခဲ့ပါတယ
် I want men to take up this mantle so that their daughters, sisters and mothers can be free from prejudice but also so that their sons
ဒီလှူရှားမှုမှာအမျိုးသားတွေလည်းပါဝင်ဖို့အတွက်ကျွန်မဖိတ်ခေါ်ပါတယ်ဒါမှလည်းသူတို့သမီးတွေညီမတွေမိခင်တွေဟာရှေးရိုးဆွဲအယူအဆတွေကနေကင်းလွတ်မှာဖြစ်တယ်လို့သူတို့ရဲ့သားတွေဟာလည်းကျင်နာတဲ့နူးညံ့တဲ့စိတ်ထားတတ်ကြမှာဖြစ်ပါတယ်ကိုဖြစ်ချင်တာကိုခံစားချင်တာကိုဟန်မဆောင်ရဘဲနဲ့မှန်မှန်ကန်ကန်ခံစားခွင့်ရှိကြဖို့လိုအပ်ပါတယ်
ဒါကြောင့်လေခုလိုပြိတ္တရှိကုလသမဂ္ဂမှာမိကွန်းပြောကြရမှာသူ့အနေနဲ့စိတ်ပူပန်မှုရှိခဲ့ပေမဲ့သူဟာလူတူအနေနဲ့ကြာရတာဝန်ကနေထမ်းဆောင်ဖို့လိုအပ်တယ်လို့ကိုကူကိုအားပေးခဲ့တဲ့အကြောင်း Miss Watson ကပြောခဲ့ပါတယ
် If not me who if not now when if you have similar doubts when opportunities are presented to you I hope that those words
ဒီတာဝန်ကိုကျမမယူရင်ဘယ်သူယူမှာလဲအခုချိန်မှမလုပ်ဘူးဆိုရင်ဘယ်တော့လုပ်ဖြစ်မှာလဲဒီလိုမိကွန်းတွေကိုကိုကိုကိုပြန်ထုတ်ပြီး စိတ်ပြတ်သားမှုရှိကြပါလက်တွေမှာဘာမှမလုပ်ဘဲနေရင်နောက်85နှစ်ကြာမှအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူလဆာရရှိနိုင်မှာဖြစ်တယ်လို့နောက်16နှစ်ကြာတဲ့အထိမိန်းကလေးငယ်ပေါင်း15သန်းခွဲဟာကလေးဘဝနဲ့အိမ်အောင်ချခံရမှာဖြစ်ပါတယ်လက်ရှိနှုံးတိုင်းဆိုရင်တော့2086ခုနှစ်မှာကျေးလက်အာဖရိကမိန်းကလေးတွေဟာအလဲလက်တန်းပညာသင်ခွင့်ရကြမှာဖြစ်ပါတယ
်ဒါကြောင့်လည်းအမျိုးသားတွေရောအမျိုးသမီးတွေပါ he for she ဆိုတဲ့အမျိုးသမီးတွေအတွက်အမျိုးသားတွေပါပါဝင်လှုပ်ရှားကြဖို့အရေးကြီးကြောင်း Miss Watson ရဲ့တိုက်တွန်းချက်နဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင်
Dolala dan season tin set de myo thami kan naw na sin ga ja ara phit par de shin aku taip pat ne ni pinya season go set let tin set pe ba me dokhin myo tat ka season tin set tha ba de shin
di de bat daw ni pinya ri de ma amatan ma tein ngin la de aywe sa san ya ni pinya de khu phit de nano technology chang go American ဆိုင်ဝန်ကြီးဌာနရဲ့အာဂွန်သိပ္ပံဓာတ်ခွဲခန်းကဥဆောင်သိပ္ပံပညာရှင်ဒေါက်တာဆောဝေလာကပြောပြပေးမှာပ
ါ Nano technology ဆိုတာက technology ဆိုတာကနည်းပညာပေါ့ Nano ဆိုတာကတော့ကျွန်တော်တို့အရွယ်စားပေါ့ scale ပေါ့ခင်ဗျာဥပမာ micro ပြင်လို့ micro ဆိုတာကအများစုသိတာကဟာ micro အမှုံလေးတွေအရင်းကြီးတယ် micro လို့သိပါတယ်micro ဆိုတာကဒါအစတန်းငယ်တာပေါ့ micro ပေါ့ nano ဆိုတာအစတကလေးပို့ပြီးတော့မြဲတဲ့ဟာကိုကျွန်တော်တို့ nano လို့ခေါ်ပါတယ် 10 to the power minus 9ပေါ့ဒီနည်းလို့ဆိုရင်တော့အဲ့တော့ nano technology ဆိုတဲ့ဟာကအရင်းငယ်တဲ့ဒီ atom လို့ molecule လောက်အရွယ်အစားနဲ့ပတ်သက်တဲ့နည်းပညာပေါ့အဲ့ဒီဟာကိုကျွန်တော်တို့ nano technology လို့ခေါ်ပါတယ
်သိပ္ပံပညာရဲ့မျိုးစုံအတွက် nano technology နည်းပညာရှိပါတယ
်ယူပါပြီကတဲမှာဆိုရင် atom လို့ molecule လောက်တဲ့ဆိုရင် nano technologychemistry ဓာတ်ဝိဒါမှာလဲဒါ nano technology engineering မှာဆိုရင် electronics mechanical engineer material science ပေါ့နော်အဲ့လိုဟာမျိုး field ကအများကြီးပေါ့ငယ်တာနဲ့တပြိုင်တည်း nano technology တွေကိုဝင်သွားပါတယ် subject တွေကိုအဲ့ဒီဟာအပြင်ကိုဆေးပညာရဲ့အထက်မှာ nano medicine ဆိုတာက nano technology ကိုသုံးပြီးတော့ကျွန်တော်တို့ဆေးပညာပေါ့နော်အဲ့ဒီဟာပေါ့ဆိုနောက်ဆုံးကပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့ဒီ cancer cell ပေါ့ cancer ကတော့ nano မဟုတ်ပါဘူးဒါ micro level ပါဒါပေမဲ့အဲ့ဒီ cell တွေကို attack လုပ်ဖို့အတွက်ခါကြတော့ကျွန်တော်တို့ဒီ nano နဲ့ပတ်သက်ထားတဲ့တီထွင်ထားတဲ့ဆေးပညာနဲ့အဲ့ဒီခါရင်နဲ့ control လုပ်ပြီးတော့ကျွန်တော်တို့ cancer cell တွေကိုစပ်ဖို့အတွက်အဲ့လိုမျိုးတီထွင်ထားတွေကိုကျွန်တော် nano medicine လို့ခေါ်ပါတယ်ဒါတွေအားလုံးက nano technology ပါဆိုတော့ nano technology မှာဘာသာရပ်အများကြီးပါပါတယ်ယူပါဗေဒါတို့ဓာတ်ဝိဒါတို့နဲ့မကပဲနဲ့ engineering ဘက်ကလည်းပါပါတယ်အဲ့တော့ nano သိပ္ပံပညာရှင်ပေါ့နော် nano scientist nano technology ဆိုတာကျွန်တော်တို့ဘာသာရပ်ဒီအားလုံးကိုပေါင်းပြီးတော့လို့ရပါတယ်။ဒါပါတော့ရတခုလည်းမှမဟုတ်တော့ပါဘူး
။ Nano technology ဟာတနည်းတခြားအရေးပါလာတယ်လို့စိတ်ဝင်စားမှုတွေလည်းတိုးလာကြပါတယ်။ဘာကြောင့်ပါလဲ
။ Nano technology ကအခုစပြီးတော့တုံးနေကြပါပြီ။ iPhone တွေဆိုစပြီးတော့ Nano ဘိုင်းဝင်နေပြီပေါ့။ Nano technology မှာကျွန်တော်တို့အဓိကအနေနဲ့နှစ်ပိုင်းခွဲထားပါတယ်။ပထမတစ်ခုက bottom up လို့ခေါ်တဲ့ atom လို့ဟာနေစပြီးတော့တိဆောက်တဲ့ဟာကိုကျွန်တော်တို့အောက်ခြေကနေစပြီးတော့တိဆောက်တဲ့ဟာနောက်တစ်ခုက top down လို့ခေါ်တဲ့အထက်ကနေပြီးတော့အောက်ကိုနေအောင်လုပ်တဲ့ဟာပေါ့ top down approach ဆိုတာဘာနဲ့တူလဲဆိုတော့ရုပ်ထုတွေစောက်သလိုပေါ့နော်ပထမဦးစပြီးတော့အတုံးလေးတတုံးကိုတကားလို့ဟာမျိုးရုပ်ထုလေးပုံမယ်ပေါ့ငယ်တဲ့ငယ်အောင်လုပ်သွားတာပေါ့အဲဒီဟာ top down လို့ခေါ်ပါတယ် bottom up ကကျတော့လူသားတွေပေါ့ကျွန်တော်တို့တွေက bottom up ပါကျွန်တော်တို့ကစတာကလေးလေးဘဝကနေစတယ်စပြီးတော့တစ်ပြေးပြေးနဲ့ကြီးလာတယ်သူကလည်းသူကြီးလာအဲ့လိုမျိုးပေါ့ bottom up လို့ခေါ်ပါတယ်ဆိုတော့ nano technology ထဲမှာ bottom up နဲ့top down approach နဲ့ကူပေါင်းပြီးဒီပညာအနေနဲ့ကျွန်တော်တီထွင်ကြတယ်ပေါ့ခင်ဗျာဥပမာပြောမယ်ဆိုလို့ရှိရင် nano technology ပတ်သက်တဲ့ဒီပညာတွေလာဆိုလို့ရှိရင်ဥပမာ computer ဒီပညာငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေတယ်ပေါ့เนาะဒါပေါ့ computer မှာဆိုလို့ရှိရင် computer မှာရှိတဲ့ memory နော် hard disk device တွေပေါ့เนาะ area ငယ်ငယ်လေးတခုထဲမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့ exactly တခုချင်းတခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင်စက်ပေါင်းအများကြီးပေါင်းနိုင်အမှအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပ
ါ nano နည်းပညာကြောင့် computer သုံးစွဲမှုလည်းအဆင့်ဆင့်တိုးတက်လာပါတယ်ကင်မရာလိုပစ္စည်းမျိုးကိုပါတီးသန့်သဲသွားစရာမလိုတော့ပဲလက်ကင်ဖုန်းနဲ့တွဲပြီးသုံးလို့ရတဲ့အထိထွန်းလာနိုင်ပြီဖြစ်ပါတယ
် iPhone ဆိုတာဥပမာအထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့အရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီး နော်အဲဒီတော့ကအခုအဲ့ဒါတွေအားလုံးကိုအမျိုးတော်မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးတည်သွားလို့ရတယ်ဆိုတာကထဲထဲမှာရှိတဲ့ set တွေကငယ်သွားတယ်ငယ်သွားတဲ့အတွက်ကြောင့်ငယ်ငယ်လေး area ငယ်ငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုပ်လုပ်အောင်သူကလုပ်သွားနိုင်တဲ့အတွက်ကြောင့်ပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့အခုကျွန်တော်တို့သူတည်သနာလုပ်နေတဲ့အားကြီးကမှန်းလာတာပေါ့နော်10နှစ်15နှစ်အတွင်းမှာပေါ့ဈေးကွက်ထဲမှာပေါ်လာမယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့မှန်းစားဖို့ကတော်တော်ခက်တယ်ဘလောက်ထိတိုးတက်မယ်ဆိုတဲ့ဟာကိုဘာလို့လဲဆိုတော့ iPhone လို့ဟာမျိုး Samsung လို့ဖုန်းလို့ဟာမျိုးတစ်လုံးထဲမှာကျွန်တော်တို့တစ်ကဘာလုံးမှာရှိသမျှ library အားလုံး information အားလုံးကိုတစ်ကဘာလုံးမှာရှိတဲ့ဟာကိုထည့်လို့ရနိုင်မယ်လို့ဒီတိုးတက်သွားနိုင်ပါတယ
်ကွန်ပျူတာနည်းပညာလိုပဲဆေးပညာမှာလည်း nano technology နဲ့ထူးထူးခြားခြားအပြောင်းအလဲတွေကိုလုပ်ပေးနိုင်ပါတယ
်ဆေးပညာနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင် nano technology နဲ့နေပြီးတော့ဒီ atom နဲ့ molecule တလုံးချင်းစီကိုနားလည်လာနိုင်တဲ့အပြင်ကိုကျွန်တော်တို့ကအဲ့ဒီဟာကိုပြန်ပြီးတော့တည်ဆောက်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဥမာဆေးတွေကိုစောင့်နိုင်မယ်ဥမာဆိုတော့လူပေါ်မူတည်ပြီးတော့လူတဦးချင်းစီတဲ့ personalized ဆေးတွေကျွန်တော်တို့တည်ထွင်နိုင်မယ်ဆိုတော့ဒီဆေးဟာဥမာဆိုတော့မောင်ရွှေရိုးနဲ့ဆက်ဆက်တယ်ဆိုရင်မောင်ရွှေရိုးအတွက်ကိုဆေးကတက်တက်သူ့အတွက်ပဲတည်ထွင်ထားတာအဲ့လိုမျိုးပေါ့နော်အဲ့လိုပုံကူကိုမူတည်ပြီးတော့တည်ဆောက်နိုင်တဲ့ဆေးပညာတွေပေါ်လာမှာပဲအဲ့လိုပေါ်လာတဲ့အတွက်ကြောင့်လူတွေကလည်းအသက်တွေလည်းပို့ပြီးတော့ရှေ့လာကြမယ်ပေါ့နော်။ဒီပညာတွေလည်းပို့ပြီးတော့တိုးတက်လာမယ်ပေါ့။ဒါကျွန်တော်တို့ဘလောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဖို့ကအရန်ချက်ပါတယ်။ဘာလို့လဲဆိုတော့ဒီရန်ကိုအကျိုးများနေပါတယ်။အဲဒါကြောင့်လည်းအမေရိကန်၊ဂျပန်၊ဂျာမနီအခုဆိုတရုတ်ပေါ့နော်။အားလုံးအဲ့ဒီနိုင်ငံတွေအကုန်လုံးကဒီ nano technology နဲ့ပတ်သက်ပြီးတော့အများကြီးကိုဝေကြီးညှို့နှံပြီးတော့ဟောခဲ့တဲ့အဲ့ဒီ2000လောက်ကစပြီးတော့အတိုင်ဆိုင်ကိုကျွန်တော်တို့ invest လုပ်ကြတာပေါ့နော်။ထိတန်းကိုရောက်တဲ့ထဲရအောင်တိုးတက်အောင်လုပ်ကြတာပေါ့။ဒီအမေရိကမှာကြတော့ကွဲခြားမှုမရှိတော့ဘူးပေါ့နော်။ဘာလို့လဲဆိုတော့ယူပဒေတာဓာတုဗေဒဘိုင်ယိုဒီဘာသာရအလုံးနော် engineering ကိုလုံးကပေါင်းပြီးတော့ကျွန်တော်တို့အလုပ်လုပ်ကြတယ်ပေါ့။တူကျွန်တော်တို့သူတည်နာဖွဲ့ရမှာ။ဥပမာကျွန်တော်ရဲ့သူတည်နာဖွဲ့ရမှာဆိုရင်ကျွန်တော်က head ပေါ့နော်။ကောင်းဆောင်ပေါ့။ကျွန်တော်ရဲ့လက်အောက်မှာ electronics engineer ရှိတယ်။ဓာတုဗေဒပညာရှင်တွေပါတယ်။ယူပဒေတာပညာရှင်တွေပါတယ်။အလုံးကပါလို့ဒီဘွဲ့ရပြီးသားပေါ့။ဆိုတော့ရောက်20ကျော်ပေါ့နော်ကျွန်တော်ရဲ့အောက်ထဲမှာဆိုလို့ရှိရင်။အဲ့ဒီဟာကျွန်တော်အခုလက်ရှိအလုပ်လုပ်တဲ့အားလုံး national level မှာပါ။အဲ့ဒါဆိုလို့ဥမာပြတာပေါ့နော်ဆိုတော့ဒီလိုဟာမျိုးကဒီတိတ်ကပညာရှင်တွေအားလုံးပေါင်းပြီးတော့ရှေ့ကိုရောက်အောင်လုပ်စားနေကြတာပေါ့ကျွန်တော်တို့က nano technology ကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမဲ့ဒီ computer technology ပေါ့ computer technology information technology နောက်ပြီးတော့ဒီ electronic circuits တွေမှာငယ်တဲ့ထဲငယ်လာအောင်ငယ်လာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနိုင်နဲ့နည်းနည်းလေးခြွေတာပြီးတော့သုံး filter တကသုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတည်ထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲ solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီ soil ကို electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာအဆက်ငယ်ငယ်လေးတွေထဲမှာကျွန်တော်တို့ soil ကိုနေပြီးတော့မီလီယံကျီကိုတုံးပြီးတော့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီချိန်ရတာဖြစ်ပါတယ
်ဒေါက်တာဆောင်းဝေလှရပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါမယ်နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA American အတန်းကစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တခင်ပိတ်ဆို့မှုတွေဟာ American နိုင်ငံသားရေးမူဝါဒရဲ့အခရာကျတဲ့နီလန်းတစ်ခုအနေနဲ့ဖြစ်ပေါ်လာနေပါတယ်အဲ့ဒါရဲ့ရည်မှန်းချက်ကတော့ပြည်တွင်းနဲ့ပြည်ပကအပြစ်မဲ့တဲ့ရက်သားပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်မှုတိတ်မရှိစေပဲတန်ခတ်ပိတ်ဆို့မှုရဲ့အကျိုးသက်ရောက်မှုကိုအများဆုံးဖြစ်စေဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တံပြန်မာနာရေးချင်းချောက်မှုနဲ့တန်ခတ်ပိတ်ဆို့မှုဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပီတာဟဲရယ်ကပြောပါတယ်တိတ်မကြခင်ကပဲ ISIL လို့လူသိများတဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေတိုးလာတဲ့အပေါ်မှာတန်ခတ်ပိတ်ဆို့မှုနီလန်းတွေကိုအသုံးပြုခဲ့ပါတယ်ISIL အဖွဲ့ဟာအလူရှင်တွေစီကလူတဲ့ငွေတွေအပေါ်မှာပဲမိခိုအားထားနေတာမဟုတ်ပဲသူတို့ရဲ့ရန်မုံငွေအများစုကိုနိုင်ငံတွင်းမှာယာစွမ်းမှုမကင်းတာတွေလုပ်ပြီးရရှိလာတာဖြစ်ပါတယ်။တနည်းပြောရရင် ISIL အဖွဲ့ဟာသူတို့ရဲ့ရန်မုံငွေအများစုကိုချိန်ချောက်ငွေညစ်တာမျိုးတွေရွာတွေကိုလူရတာအပြင်သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာရှိတဲ့ရေနံတွေကိုရောင်းပြီးတော့ရရှိလာတာဖြစ်ပါတယ်။ဒါပေမဲ့ ISIL အဖွဲ့ဟာအိန္ဒိယနိုင်ငံတွေကိုရေနံတွေခိုးရောင်းတာပြန်ပေးဆွဲပြီးငွေညစ်တာတွေနဲ့တခြားနီးလန်းတွေကိုတုံးပြီးပြည်ပကနေလဲရန်ပုံငွေတွေရအောင်လှုပ်ဆောင်နေပါတယ် ISIL အဖွဲ့ကိုချိန်မုံမှုဆိုတဲ့အမေရိကန်ရဲ့ညီမှန်းချက်နဲ့ မေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကို ISIL အဖွဲ့ကမတိုက်နိုင်အောင်လုပ်တဲ့နေရာမှာအဲ့ဒီအဖွဲ့ရဲ့ဗဏ္ဍာငွေကြေးတွေကိုတံပြန်လုံဆောင်သွားဖို့ကလုံးဝကိုအဓိကကျပါတယ်။ဒါဟာကျေပြန့်တဲ့မဟာဗျူဟာရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့အဲ့ဒီမဟာဗျူဟာထဲမှာအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာစစ်ရေးရထိုးစစ်ဆင်တာ ISIL အဖွဲ့ရဲ့အတွေးခေါ်သဘောတရားတွေကိုတရားမဝင်အောင်လုပ်တာနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာလူသားချင်းစာနာတဲ့အကူအညီတွေပေးတာတွေပါဝင်ပါတယ်။ ISIL အဖွဲ့အနေနဲ့သူတို့ရဲ့နေမြေတွေကရေနံတွေရောင်းချတာတွေမလုပ်နိုင်အောင်ပြီးတော့ရေနံရောင်းလို့ရတဲ့ငွေတွေသူတို့စီပြန်မရောက်သွားအောင်ကာကွယ်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရန်နဲ့ဆီးရီးယားနိုင်ငံတွေနဲ့နေမြေချင်းထိစပ်နေတဲ့နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ISIL အဖွဲ့နဲ့စီးပွားရေးလုပ်နေတဲ့ဒါမှမဟုတ်ငွေတွေလူတန်းနေတဲ့လူတွေနဲ့ကုမ္ပဏီတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အာဏာပိုင်တွေကိုလည်းရွေးချယ်ခန့်အပ်သွားမှာဖြစ်ပါတယ်။ဒီကြိုးပမ်းမှုတွေကိုနိုင်ငံအတော်များများကလည်းအခုခါမှာပူးပေါင်းပါဝင်လာနေကြပြီဖြစ်ပါတယ်။ ISIL အဖွဲ့ရဲ့ဗဏ္ဍာငွေကြေးကိုတိုက်ဖြတ်ဖို့သတင်းအချက်အလက်တွေမျှဝေပြီးပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်မဲ့နိုင်ငံတကာမဟာမိတ်ညွန်ပေါင်းအဖွဲ့ကိုတိစောက်ဖို့အတွက်မိတ်ဆွေနိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုကလှုပ်ဆောင်နေပါတယ်။ISIL အဖွဲ့ရဲ့ရန်ကုန်ငွေတွေကိုဖျက်တောက်တဲ့နေရာမှာပုဂ္ဂလိကကုမ္ပဏီတွေဟာလည်းကမ္ဘာတစ်ဝှမ်းမှာရှိတဲ့အစိုးရတွေလိုပဲအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ ISIL အဖွဲ့ရဲ့တရားမဝင်ငွေကြေးစီးဆင်းမှုတွေကိုဖော်ထုတ်ပြီးဖြစ်နိုင်ခြေရှိတဲ့လမ်းကြောင်းတွေကိုဖျက်တောက်ဖို့ကိစ္စမှာပုဂ္ဂလိကအခန်းကဏ္ဍအနေနဲ့လည်းကူညီဖို့လိုအပ်ပါတယ်။ ISIL လိုအကြမ်းဖက်ချင်းချောက်မှုတွေကိုခြေမုံ့ဖို့ကြိုးပမ်းတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုတွေဟာရှင်းလင်းပြတ်သားပြီးတော့အရေးကြီးတဲ့အခန်းကဏ္ဍမှာရှိနေကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။သတို့ရှင်တို့ခုနားဆင်ကြကြတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်။
အီဘိုလာရောဂါရှိတဲ့လိုင်ဘေးရီးယားလူနာကိုပြည်သူ့ကုသပေးပြီးရောဂါကူခံရတဲ့အမေရိကန်သူနာပြူနှစ်ဦးဟာအခုရောဂါကင်းသွားပါပြီ။နယူးယောက်မြို့တွင်နေပတ်ဝန်းကျင်အရပ်တွေမှာတော့နောက်ထပ်အမေရိကန်နိုင်ငံသားတဦးအီဘိုလာရောဂါရထားတာကြောင့်တိကျခွဲထားတဲ့လုံဆောင်ချက်အစ်တွေလုပ်နေရပါတယ်။အမေရိကန်မြေပေါ်မှာပထမဆုံးအီဘိုလာလူနာကိုကုသပေးတဲ့ Texas ပြည်နယ် Dallas မြို့ကသူနာပြူနီနာဖမ်ဟာပေါက်ကြနေမှာဆေးရုံကဆင်းပြီးတဲ့နောက်သမရဘရာကိုဘာမာကတွေ့ဆုံပါတယ်။စီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုပါနီကို IS အစ္စလာမ်စစ်သွေးကြောတွေရန်ကနေကူကံကာကွယ်ဖို့စီးရီးယားနိုင်ငံကခါစတရီနဲ့ Free Syrian Army စီးရီးယားလက်မျိုးရေးတပ်ဖွဲ့ကတိုက်ခိုက်ရေးသမားတွေပူးပေါင်းတိုက်ခိုက်တော့မယ်လို့တူရကီသမ္မတကပြောပါတယ်။တူရကီသမ္မတ Recep Tayyip Erdogan ကသူ့နိုင်ငံကိုစီးရီးယားသဘုံတွေဖျက်ဆီးရမှာတထောင်နာခွင့်ပေးမှာကိုသဘောတူကြောင်းတောက်ကြနေကပြောပါတယ်။အီရတ်လူမျိုးရေးတပ်တွေနဲ့တိုက်ပွဲတွေမှာ IS စစ်သွေးကြောတွေကကလိုရင်းတန်းခွေဘုံတွေအသုံးပြုနေတယ်ဆိုတာကိုဒီမပြုတ်နိုင်သေးဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။တန်းွေဘုံတွေတုံးပြီးတိုက်ခိုက်တယ်ဆိုတာကိုအမေရိကန်နဲ့အီရတ်သတင်းမီဒီယာတွေမှာဖော်ပြတာတွေ့ထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကတောက်ကြနေမှာပြောပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ဖက်သင်းရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့အမေရိကန်ပြည်ထောင်စုကဆန္ဒရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးရဲဆိုတာတသက်အတွက်မဟုတ်သလိုကိုရီးယားကျွန်းဆွယ်ကအမေရိကန်တပ်ဖွဲ့တွေကိုရှော့ချဖို့ကိစ္စပြောဖို့ကလည်းအချိန်မတန်သေးဘူးလို့ပြောပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်းကောင်ကျွန်းမှာဒီမိုကရေစီအပြည့်အဝရရှိဖို့လူမှုဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်တင်မလှုပ်တင်တနင်္ဂနွေနေ့မှာလူမှုဆန္ဒခံယူပွဲကျင်းပဖို့စီစဉ်နေကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လို့ရမှုကမက်ခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါတယ်။ကျွန်မတော့နနာချက်ပါရှင်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.